ထိုင်းမြန်မာနယ်စပ်ကမြောက်ဝတီမြို့မှာမနေ့ကတိုက်ပွဲပြင်းထန်ခဲ့လို့မြောက်ဝတီမြို့ကနေထိုင်းနိုင်ငံမဲဆောက်မြို့ကိုထွက်ပြေးခိုလုံလာတဲ့သူ3000လောက်ရှိတယ်လို့ထိုင်းတောင်ဝရှိသူတွေကပြောလိုက်ပါတယ်ထိုင်းနိုင်ငံမဲဆောက်မြို့ကိုခိုလုံလာတဲ့သူ3000လောက်ရှိပြီးအဲ့လူတွေကိုထိုင်းပြည်ရဲ့ဝန်ကြီးဌာနရဲ့ကြီးကြပ်မှုအောက်မှာထားထားတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးပမ်ပရီဘဟီဒာနူခရာကဒီနေ့မှပြောပါတယ်မနေ့စနေနေ့ကထိုင်းမြန်မာနယ်စပ်ဖြတ်ကူးတဲ့ဒီအမတ်နှစ်ချစ်ကြည်ရေးတရားအောက်မှာခိုလုံနေတဲ့စစ်ကောင်စီတပ်ဖွဲ့တွေကို KNL နဲ့ PDF ပူးပေါင်းတပ်တွေကတိုက်ခိုက်ခဲ့လို့တိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့မြန်မာဘက်ကပစ်လိုက်တဲ့ကြီးစံမဲဆောက်မြို့ကအိမ်အိမ်ကိုထိမှန်ခဲ့တာကြောင့်ထိုင်းနိုင်ငံသားရေးဝန်ကြီးဌာနအနေနဲ့မြန်မာနိုင်ငံကိုသတိပေးထားတယ်လို့လည်းသူကပြောပါတယ်မဲဆောက်မြို့ကိုထွက်ပြေးခိုလုံလာတဲ့သူတွေထဲမှာ40ရာခိုင်နှုန်းလောက်ကအမျိုးသမီးတွေအသက်အရွယ်ကြီးရင်သူတွေနဲ့ကလေးငယ်တွေဖြစ်ပြီးတော့အတော်များများကတော့အပူဒဏ်ကြောင့်ပင်ပန်းနွမ်းနယ်နေကြတယ်လို့ပြောပါတယ်မနေ့ကဖြစ်ခဲ့တဲ့တိုက်ပွဲအတွင်းစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်ထိခိုက်ဒဏ်ရာရတဲ့သူလဲဒါဇင်နဲ့ချီရှိတယ်လို့သတင်းရင်းမြစ်တွေကပြောပါတယ်မြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်ယာယီခိုလုံရေးစခန်း6ခုကိုလွန်ကြီးတာဝန်ရှိသူတွေကမဲဆောက်မြို့မှာပြုလုပ်ပေးထားပြီးတော့ကျမကြီးတာဝန်ရှိသူတွေကစေဝါကုသပေးနေတယ်လို့လည်းပြောပါတယ်ခင်ဗျာ